ူအာမျိုးလင့်ချင်းတန်လို့စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မေလ19ရက်မြန်မာတက္ကသိုလ်1384ခုနှစ်ကဆုံလဆုံ5ရက်ကြာသပတေးနေ့မျိုးလင့်ချင်းတန်မြမစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်။
တော်တာရှင်များခင်ဗျာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာ kHz 100.23 ညာပိုင်း9ນາရီမှ9ນາရီမိနစ်30အထိ25မီတာ kHz 112.63 ညာမှအတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ကြာသတင်းလေးမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ဝိညာဉ်တော်စာပေဟောကြားခြင်းအစီအစဉ်၊အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်တို့ဖြစ်ပါလေရှင
်။ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအသံများ
တော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။အားလုံးသောမိတ်ဆွေများမင်္ဂလာပေါင်းနဲ့ပြုဝါဆုံနေကြပါစေ။ယနေ့ပြန်လည်ပြီးတော့နေ့တင်မှာမိတ်ဆွေတို့နဲ့ပြန်လည်ပြီးတော့တွေ့ဆုံခွင့်ရတယ်။မျော်လင့်ခြင်းဓမ္မဒေသနာကနေမှာမိတ်ဆွေတို့နေ့တိုင်းနေ့တိုင်းသတင်းစကားကိုကြားနာရတယ်။ဒီသတင်းစကားတွေကမိတ်ဆွေတို့မိမိတို့မှတ်ယူတဲ့ခါမှာလို့ရှိရင်ကောင်းတဲ့အရာတွေမိမိတို့အတွက်သင်ခန်းစာရမယ်လို့လည်းမျှော်လင့်ပါတယ်။ဘုရားရဲ့ဝိညာဉ်တော်လည်းမိတ်ဆွေတို့နဲ့အတူပါရှိပြီးတော့မိတ်ဆွေတို့ရဲ့ဝိညာဉ်ခွန်အားဘုရားကိုမသိတဲ့လူကလည်းဘုရားကိုသိလာဖို့ဘုရားကိုသိပြီးသားလူကလည်းပို့ပြီးတော့ဘုရားရဲ့အလိုတော်ကိုပို့ပြီးသိလာဖို့ကျွန်တော်နေနဲ့မျှော်လင့်ပါတယ်။ဒါကြောင့်ဒီနေ့မှာလို့ရှိရင်မိတ်ဆွေတို့ကိုမျှော်လင့်ခြင်းဓမ္မဒေသနာကနေမှပေးသွားခြင်းတဲ့သတင်းစကားကတော့မြည်သည့်စံနှုန်းဖြင့်တရားစီရင်မလဲ။ဘုရားကဘယ်စံနှုန်းကိုသုံးပြီးတော့တရားစီရင်မလဲ။နော်အဲ့ဒီသတင်းစကားကိုကျွန်တော်ပြောသွားချင်ပါတယ်။ဒါကြောင့်ဘုရားရဲ့တရားစီရင်ခြင်းကိုကျွန်တော်တို့ရောက်တိုင်းရောက်တိုင်းခံစားရမယ်။အဲ့လိုခံစားရတဲ့ခါမှာဘုရားသခင်ကတရားစီရင်တဲ့ခါမှာသူ့ရဲ့ဥပဒေစည်းမျဉ်းကဘယ်စည်းမျဉ်းတရားတိုင်းကျွန်တော်တို့တယောက်စီတိုင်းကိုတရားစီရင်သွားမလဲဆိုတာကိုဒီနေ့ကြားနာမှာဖြစ်ပါတယ်။ဒီလိုကြောင့်ဒီတရားစီရင်ခြင်းစံနှုန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားလုံးနားလည်သဘောပေါက်ဖို့ရန်အတွက်ကိတ္တခဏဆုတောင်းကြပါစို့။အထက်ကောင်းငင်ပေါ်၌တည်ရှိတော်မူသောဖဖရား။ယနေ့ကိုယ်တော်ဘုရားသည်တရားစီရင်ပိုင်သောဘုရားဖြစ်ပါ၏။သားသမီးကပါလောကမှာတက်ရှင်သောသားသမီးတိုင်းကိုမိတို့လောက်ခဲ့သမျှအရာအားလုံးကိုမှတ်တမ်းယူထားသောဘုရားလည်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့တက်တာမှာတော့ရှင်ကရောရှင်ဘုရားရဲ့တရားစီရင်ခြင်းမှာကရောရှင်ဘုရားသည်ဘယ်စံနှုန်းကိုသုံးပြီးတော့တရားစီရင်မလဲဆိုတာကိုဒီမနေ့ကြားနာမိဖြစ်ပါတယ်။ဒီနေ့ကြားရတဲ့အခါမှာတော့ရှင်သားသမီးရောက်တိုင်းအတွက်ဝမ်းမြောက်ပျော်ရွှင်ခြင်းတက်ခြင်းကိုခံစားရ၍ကရောရဲ့တရားစီရင်ခြင်းကိုဝန်ခံနိုင်သောသားသမီးများကိုရဲ့တရားစီရင်ခြင်းမှာလွတ်မြောက်နိုင်သောသားသမီးတည်တည်ဖြစ်ဖို့ရန်အတွက်မာသနာမိကြားတပိုင်တော်တော်သခင်ခရစ်တော်ရဲ့နာမတော်ကိုမြည်ပြုပြီးဆုတောင်းပါရဖဗျာအာမင်ခြေတော်မိတ်ဆွေတို့ဘုရားသခင်ရဲ့တရားစီရင်ခြင်းကြောင့်ကြားနာတဲ့ခါမှာတော့ကျွန်တော်တို့ကြောက်ဖို့မဟုတ်ပါဘူးเนาะမိတ္တာတရားအခြေခံထားတဲ့ဖြစ်တဲ့ပညတ်တော်၁၀ပါးဆိုရှင်ထာဝရတည်ရှိမယ်ဖြစ်ကြောင်းသခင်ယေရှုဖော်ပြခဲ့ပါတယ်နှစ်ပေါင်းများစွာကောင်းကင်တမန်တို့ကဆိုရှင်စောင့်ရှောက်ခဲ့ကြတယ်ယနေ့ပင်မှာတော့ဒီအခြေခံတရားဟာဆိုရှင်တည်ရှိလျက်ရှိပြီးတော့ထာဝရကာလတည်ရှိလေဦးမယ်အဲ့ဒါတို့လေမရပြမချင်းခိုးချင်းတတ်ချင်းလိမ့်လေချင်းရုပ်ထုကိုကိုးကွယ်ချင်းဥပုံမဆောင်ချင်းတို့ဟာအမြဲတမ်းဖြစ်နေဦးမယ်မေတ္တာတရားဆိုရှင်ဘုရားရဲ့အတ္တ၌တွေ့ရပါတယ်သခင်ယေရှုခရစ်တော်ကလည်းအဲ့ဒီတရားအတိုင်းပြည့်ပြည့်စုံစုံနေထိုင်သက်ရှင်နေထိုင်သွားပါတယ်ကိုရောကိုကြည်ချင်းအားဖြင့်ဘုရားသခင်ရဲ့တန်ရှင်းတဲ့ပညတ်တော်နဲ့ပြည့်စုံတဲ့တန်တော်ကိုကျွန်တော်တို့တွေ့ရပါမယ်ချစ်တော်မိတ်ဆွေတရားစီရင်ခြင်းရှိမည်ဖြစ်ကြောင်းတမန်ကျမ်းစာမှာတို့ရှိရင်သုံးသင်ထားပါတယ်။ဘလို့ပြောထားလဲဆိုတော့ခံထားတော်မူသောသူအားဖြင့်လောကီသားတို့ကိုဖြောင့်မတ်ခြင်းတရားနှင့်ညီလျောစွာစစ်ကြောစီရင်မည်နေရက်ကိုချိန်ချက်တော်မူပြီးထိုသူကိုတည်ခြင်းမှထားမြောက်စေတော်မူသောအားဖြင့်ခတ်သိမ်းသောသူတို့အားလုံးယုံလောက်သောတတ်တွေကိုပြတော်မူပြီးဆိုပြီးတော့တမန်တော်ဝိတ္ထုခန်းကြီးဆက်ကောငယ်31မှာတို့ရှိရင်တွေ့ရပါတယ်လူတို့ရဲ့အမှုချင်းအပြောဆိုအနေထိုင်တို့ကိုစစ်ကြောစီရင်မှာဖြစ်ပါတယ်ကျွန်တော်တို့ကြံ့ရရွေးပိုင်ခွင့်ရှိတယ်လူသားများဖြစ်ကြပါတယ်ကျွန်တော်တို့ရွေးချယ်တဲ့အတိုင်းတာဝန်ယူရမယ်ကျွန်တော်တို့နေပုံထိုင်ပုံအတွက်ဘုရားသခင်ကိုဘုရားသခင်ကအဖြစ်ပေးပါလိမ့်မယ်တရားစီရင်ခြင်းကလို့ရှိရင်ဘယ်လိုစံနှုန်းရှိပါမလဲဘုရားသခင်ကကျွန်တော်တို့ထံဘာကိုမျှော်လင့်ထားတယ်လဲဘုရားသခင်ကအကြောင်းအရာနှစ်ခုကိုအာရုံစိုက်လက်ရှိပါတယ်ကျွန်တော်တို့ဘုရားသခင်ကိုကျွန်တော်တို့ရဲ့ချစ်ခင်ဆုံးမခြင်းနဲ့ပထမနဲ့အမြင့်ဆုံးနေရာမှာထားရှိသလားအမှန်စင်စစ်ဘုရားကိုချစ်သလားပညတ်တော်ဆယ်ပါးရေးသားထားတဲ့ပထမကြောက်ပြားပေါ်မှာဆိုရှင်တူချုပ်ရေးသားထားတဲ့ပထမနဲ့အကြီးမြတ်ဆုံးသောပညတ်တော်ကိုကျွန်တော်တို့တကယ်နားလည်သဘောပေါက်ပါသလားကိုတော်ကိုအမှန်တကယ်ချစ်မချစ်ဘုရားသခင်ဟာဆိုရှင်တရားစီရင်ခြင်းတိုင်းစစ်ပါလိမ့်မယ်ကျွန်တော်တို့ကိုယ်တိုင်ကကိုယ်တိုင်ကိုကြကိုတော်ကိုလုံးဝဝတ်ပြုကိုယ်ခွဲကြပါသလားနာမတော်ကိုယုံတည်လေးသားသလားဥပုပ်တော်နေ့ကိုယုံတည်စွာဆောင်ထင်းကြသလားဖယားသခင်ကကျွန်တော်တို့နေ့ဘဝတူလူသားများဆက်ဆံပုံကိုတရားစီရင်ပါလိမ့်မယ်ဒုတိယပိုင်းကတော့ပညတ်တော်6ခုကိုအောင်းမေတတိယလောက်အောင်သူတပါးကိုကျွန်တော်တို့ချစ်မချစ်ဖယားသခင်စစ်စစ်မေးမြန်းတော်မူပါမယ်သူတို့ဥစ္စာကိုတင်ခိုးသလားသူတို့ကိုတင်တတ်သလားမုန်းသလား သူတို့ပိုင်ဆိုင်တဲ့အရာများကိုတင်တတ်မဲ့သလားပညာတော်ဆယ်ပါးလုံးကတရားစီရင်ခြင်းအတွက်စံနှုန်းဖြစ်ပါတယ်အချုပ်အခြာစကားဟူမူကဖျားသခင်ကိုကြောက်ရွံ့၍ပညာတော်တို့ကိုစောင့်ရှောက်လောဤ၍ကလူနှင့်ဆက်ဆိုင်သောအမှုအလုံးစုံတို့ကိုချုပ်ချသည်အကြောင်းမူကဖျားသခင်သည်ခတ်သိမ်းသောဝတ်ထားခြင်းမှစ၍အလုံးစုံသောအမှုကောင်းမကောင်းရှိသမျှတို့ကိုစစ်ကြော၍တရားသဖြင့်စည်ရင်တော်မူတတ်သည်ဆိုပြီးတော့ဒေသနာကျမ်းခန်းစနစ်အငယ်73ကနေမှ74မှာဖော်ပြထားပါတယ်။ဒါကြောင့်ကျွန်တော်တို့ပထမပိုင်းမှာဆိုရှင်ကျွန်တော်တို့အားလုံးကဘုရားသခင်ရဲ့ရှေ့တော်မှောက်မှာဆိုရှင်ပညာတော်ဆယ်ပါးရဲ့ရှေ့မှောက်မှာကျွန်တော်တို့မတ်တထပြီးတော့တရားစင်ခြင်းခံရပါလိမ့်မယ်။ပညာတော်ဆယ်ပါးမှာဆိုရှင်ပထမဆုံး၄ပါးမြောက်ဖြစ်တဲ့ဘုရားကိုချစ်ရမယ့်ပညာတော်၄ပါးအဲ့ဒီလေးပါစံနှုန်းကိုအရင်ဆုံးကြည့်ပါလိမ့်မယ်ဒုတိယကတော့လူချင်းချင်းကိုချစ်ရမယ်ပညာတော်6ပါအဲ့ဒီ6ပါသလုံးကိုချိတ်ပြီးတော့10ပါပေါင်းပြီးမှကျွန်တော်တို့ကအဲ့ဒီအလယ်မှာရပ်ပြီးတော့ဖခင်ကပညာတော်အားဖြင့်စံနှုန်းထားပြီးတော့ကျွန်တော်တို့တရားစီရင်သွားမှာဖြစ်ပါတယ်လောကမှာရှိတဲ့ခါမှာဖခင်ကိုတကယ်ဝိပုကုတ်ွယ်ရဲ့သလားဖခင်သခင်ကိုကျွန်တော်တို့ကတကယ်ချစ်ရလားဖခင်သခင်ပေးထားတဲ့ဥပုတ်တော်နေ့ကိုတေချာစောင့်ရလားဖျားရဥပုတ်နေ့ကိုမှန်မှန်ကန်ကန်ကျွန်တော်တို့ကဝိပုကုတ်ကိုရဲ့လားဒီအရာကပထမဆုံးကျွန်တော်တို့စမ်းစစ်ချက်ခံရလိမ့်မယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ဖျားသခင်ကကျွန်တော်တို့ကိုတရားစီရင်တဲ့ခါမှာဘယ်စံနှုန်းနဲ့တရားစီရင်မလဲဆိုတာကိုအတိအလင်းနော်ဒေသနာကျမ်းခန်းကြီးစနစ်ငယ်73ကနေ74မှာဖော်ပြထားတယ်ဒါကြောင့်တရားစီရင်ခြင်းရဲ့စံနှုန်းမှလွတ်မြောက်ဖို့ရန်အတွက်ဖျားရှင်ရဲ့လိုတော်ကိုဝင်ခံလိုက်လျှောက်ကြပါစို့လို့အားပေးတိုက်တွန်းနေနေကုန်းချုပ်ပါတယ်အားလုံးဖျားသခင်ကောင်းကြီးချပေးပါစေ
သာပေအကြောင်းကိုနာတော်တာဆင်ကြရမှာဖြစ်ပါလိမ့်ရှင်
။သောတာရှင်ဓမ္မမိတ်ဆွေများရှင်လန်းချမ်းမြေတော်မူကြပါစေ။သောတာရှင်ဓမ္မမိတ်ဆွေများခင်ဗျာလူသားတွေရဲ့နှလုံးသားထဲမှာတည်ရှိနေတဲ့အတ္တမမာနတရားတွေကိုဖျက်ပြစ်ဖို့ယေရှုခရစ်တော်ဟာကြွဆင်းလာပြီးပုံသက်တည်ပြကအသေခံသွားခဲ့ပါတယ်။ယေရှုခရစ်တော်ရဲ့အသက်တာအကြောင်းနာတော်တာဆင်ရင်ဆင်ခြင်ကြပါစို့လားခင်ဗျာ။ဒီခုကြားနာရမယ့်သတင်းစကားရဲ့ခေါင်းစဉ်လေးကိုတော့မိတ်ဆွေနဲ့ရန်သူကိုညီတူချစ်ပါလို့ပေးထားပါဗါတယ်။ ကျေးဇူးစွာကျမ်းစာတော်မြတ်ကိုဖတ်ပြချင်ပါတယ်။ရှင်လူကခရစ်ဝင်ခန်းကြီး30ငယ်36နဲ့39တို့သူ3ယောက်တို့တွင်အဘယ်သူသည်ဓမြလက်သို့ရောက်တော်သူနှင့်ဆက်ဆိုင်တော်သူဖြစ်သည်ဟုပြန်၍မေးတော်မူလျှင်ကျမ်းတက်ကလည်းလူနာကိုတနာတော်သူသည်ဆက်ဆိုင်တော်သူဖြစ်ပါ၏ဟုလျှောက်တော်ယေရှုကသင်သည်တွား၍ထိုနည်းတူပြုလော်ဟုမေးတော်မူ၏ခရစ်တော်ရောက်လာတာဟာအတာစီနေရန်တိုင်းကိုဖျက်ပြဖို့ဖြစ်ပါတယ်ကိုယ်တော်ရောက်လာတာဟာကိုရောရဲ့မေတ္တာနဲ့ဂရုဏာတော်လက်ဆောင်ကိုတနည်းအားဖြင့်လေလိုမြေပြင်ကိုဆူဆွက်လန်းဆန်းစေတဲ့မိုးရေလိုအကန့်တမရှိကြောင်းကိုပြသဖို့ဖြစ်ပါတယ်။ကိုရောဟာကိုနဲ့ဆက်ဆိုင်သူတွေသစင်းတွေကိုမိတ်ဆွေရန်သူမခွဲခြားပဲဆက်ဆံခဲ့ပါတယ်။ကိုရောဟာတန်ဖိုးမဲ့လူသားတယောက်လိုဘဝကိုဖျက်တမ်းမသွားပါဘူး။ဘယ်လိုလူအုပ်စု၌ပဲဖြစ်ဖြစ်ကိုရောဟာဝန်ဆက်လေရှိပါတယ်။အချိန်နဲ့အချိန်နဲ့လိုက်တင့်လျော်တဲ့သင်ခန်းစာကိုကိုတော်ဟာပေးနိုင်ပါတယ်အလေကယူမဆိုင်မှုစော်ကားတမှုများကိုလူတို့ရဲ့အပေါင်းအသင်းများအတွင်းမှာအချင်းချင်းဖြစ်နေကြတော့ကိုတော်ဟာဖျားလူသားအဖြစ်နဲ့တနာချင်းကရုဏာတော်ဖြစ်တဲ့သူတို့ရဲ့လူအပ်ချက်တွေကိုပုံမူတတိထားမိလာပါတယ်ကိုတော်ဟာကြံတန်းချင်းမျှော်လင့်ချက်ကင်းမဲ့ချင်းတွေကိုမျှော်လင့်ချက်မှုတ်သွင်းပေးတော်မူပါတယ်သူတို့ရဲ့ရှင်မှာအာမခံချက်ကိုလည်းချခင်ပေးထားတာကြောင့်သူတို့ဟာအပြစ်တင်မခံရတိခိုက်အနစ်နာမခံရဖြစ်လာပါတယ်ဒီလက္ခဏာဟာဖျားသားသမီးများဖြစ်ကြောင်းကိုဒီလောကကနေသိရှိလာဖို့ဖြစ်ပါတယ်။ကိုရောဟာမကြာခဏစာရန်တို့ကိုအောက်မှာထောင်ချောက်မိပြီးထိုးဖောက်ယုံထွက်မနိုင်တဲ့တဖြည်းဖြည်းဆွဲသွင်းခံနေရတဲ့လူတွေကိုတွေ့ဆုံခဲ့ပါတယ်။စိတ်ပြက်လက်ပြက်ဖြစ်ခြင်း၊ဖျားနာခြင်း၊အပြစ်သွေးဆောင်ခြင်းခံရခြင်း၊ကြရှုံးခြင်းတို့ဖြင့်ရှိနေတဲ့တဦးချင်းစီကိုယေရှုခရစ်တော်ဟာအကျဉ်းနာဆုံးသနာစိတ်နဲ့အားပေးစကားပြောခဲ့ပါတယ်။ကိုရောဟာသူတို့ရဲ့လိုအပ်ချက်ကိုအကောင်းဆုံးသိရှိပြီးကိုရောရဲ့တရင်စကားဟာလည်းသူတို့အတွက်လိုအပ်လာပါတယ်။နားလေဖို့ရန်လည်းလွယ်ကူပါတယ်။ဝိညာဉ်ရံဘက်နဲ့အနိကတ်တိုက်ပွဲဝင်နေကြသူတွေအခြားသူတွေကိုလည်းကိုရောဟာတွေ့ဆုံပြီးတင်းကြီးခံမှုကြိုးပမ်းကြဖို့ရန်အတွက်အားပေးပြီးသူတို့အောင်မြင်မဲ့အကြောင်းကိုအာမခံချက်ပေးခဲ့ပါတယ်။ကိုရောဟာအခွန်ခံလူချင်းမင်းတွေရဲ့စပွဲကိုလည်းဂုံပြုတ်ဧည့်သည်ဖြစ်တက်ရောက်ခဲ့ပါတယ်။ကိုရောရဲ့ကျင်နာမှုနဲ့လူမှုရဲ့နိုးဆော်ခြင်းဟာလူသဘောတဘာဝတိတ်ခါရှိခြင်းကိုအတိမတ်ပြုကြောင်းပြသလိုက်ခြင်းဖြစ်ပါတယ်။လူတွေဟာကိုရောရဲ့စိတ်ချယုံကြည်ခြင်းကိုတန်ဖိုးထားညှဉ်းနှိုးလာကြပါတယ်။ယေရှုဟာဂျူးယူဒလူတယောက်ဖြစ်တော်လဲရှမာရိလူတွေနဲ့ယောနော်ပြီးနေထိုင်ခဲ့ပါတယ်။အိမ်မောအောင်မှာသူတို့နဲ့အတူအိတ်တယ်။သူတို့နဲ့အတူစပွဲမှာအတူစားတယ်။ပြင်ဆင်ကျွေးမွေးတော်ကိုယူစားတယ်။သူတို့လက်နဲ့ကမ်းပေးတော်ကိုလည်းယူစားပါတယ်သူတို့ရွာလန်းထဲမှာဩဝါဒပေးပြီးအကျဉ်းအဆုံအရင်ကျေးဆုံးအထီးတွေ့နဲ့သူတို့ကိုဆက်ဆံခဲ့ပါတယ်ကိုရောဟာလူသားပြပြကျင်နာမှုလေစည်းနှက်ကတိုင်နဲ့သူတို့ရဲ့စိတ်နှလုံးတွေကိုစီးနှောင်ရစ်ဖွဲ့ထားပြီးဖျားသခင်ရဲ့ကျေးဇူးတော်ဟာဂျူးတွေညှင်းပယ်ခဲ့တဲ့ကယ်တင်ခြင်းကိုသူတို့အပေါ်ကိုယူဆောင်တင်ပေးခဲ့ပါတယ်ကျွန်တော်တို့တွေလည်းယေရှုခရစ်တော်ရဲ့အသက်တာလေးအတိုင်းမိတ်ဆွေရန်သူမခွဲခြားပဲအားလုံးကိုညီတူချစ်ဖို့ဖျားရှင်ကအလိုတော်ရှိပါတယ်။သောတာရှင်များအားလုံးကိုဖျားရှင်ကောင်းကြီးမင်္ဂလာတွန်းလောင်းချပေးပါစေ။အာမင
မျိုးတကာချီးမွမ်းစေ။အဘိယာဘယာများချီးမွမ်းစေ။ We have born way down wing and gone the body go the can are chee mwan se a se chee mwan lu myo de ga chee mwan ta au ya ya mya chee mwan se we him bon way down wing him gone the body go the can are chee
ရှင်များရှင်အစာအာဟာရဆိုင်ရာအကြံပေးချက်များကိုဆ iam ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင်။
တောတရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲ။ဒီလိုမျှဝေစားတောက်ကြတဲ့အခါစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ရောဂါပြရတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမှာထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြရအောင်နော်သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်မှာခန္ဓာကိုယ်ကျန်းမာရေးနဲ့ပတ်သက်တဲ့လှုပ်ဆောင်မှုအချက်ကိုလေ့လာခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်သောတာရှင်များရှင်တဘာဝတရားတွေဟာဘုရားသခင်ရဲ့ပညာချက်တွေဖြစ်တယ်။အဲ့ဒီအရာတွေကိုဂရုတစိုက်လေ့လာဖို့လူတိုင်းမှာတာဝန်ရှိပါတယ်။ခန္ဓာကိုယ်ကျန်းမာရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ဖို့အချက်တွေကိုလေ့လာပြီးတော့အဲ့ဒီအချက်တွေနဲ့အညီလူတို့ဟာအသက်ရှင်နေထိုင်သင့်ကြပါတယ်။ဒီအချက်တွေကိုမတိကျုံကျုံပြုချင်းဟာအပြစ်ကျူးလွန်ခြင်းတရက်ဖြစ်ပါတယ်။လူတို့ရဲ့ခန္ဓာကိုယ်ဟာခရစ်တော်ရဲ့အင်္ဂါဖြစ်ကြောင်းကိုမသိကြဘူးလား။ကောရိန္သုဩဝါဒစာပထမဆောင်အခန်းကြီး6အငယ်15မှာဘယ်လိုဖော်ပြထားသလဲဆိုရင်သင်တို့ခန္ဓာကိုယ်သည်ခရစ်တော်၏အင်္ဂါဖြစ်ကြောင်းမသိကြသလားသင်တို့ကိုယ်ခန္ဓာသည်ဘုရားသခင်ပေးသနာတော်မူသောဝိညာဉ်တော်ကြီးဟူသောသင်တို့အထက်၌ဂိမ်းဝှက်၍တန်ရှင်သောဝိညာဉ်တော်၏ဗိမာန်ဖြစ်ကြောင်းကို၎င်းမိမိတို့ကိုမိမိတို့မပိုင်ကြောင်းကို၎င်းမသိကြသလားသင်တို့သည်အဖိုးနှင့်ဝဲယူတော်မူသောသူဖြစ်သောကြောင့်ဘုရားသခင်ပိုင်တော်မူသောသင်တို့၏ကိုယ်ခန္ဓာနှင့်စိတ်ဝိညာဉ်အားဖြင့်ဖျားသခင်ဤဂုံကျေးဇူးတော်ကိုထင်ရှားစေကြလောလို့ဖော်ပြထားပါတယ်။ကျမတို့ရဲ့ခန္ဓာကိုယ်ဟာအဖိုးခနဲ့ခရစ်တော်ဝယ်ထားတဲ့အရာဖြစ်တဲ့အတွက်လူတို့ဟာအဲ့ဒီခန္ဓာကိုယ်ကိုမိမိတို့သဘောအတိုင်းလုပ်ချင်တယ်လို့လုပ်နိုင်ခွင့်မရှိပါဘူး။ဒါပေမဲ့လူသားတွေဟာလုပ်ချင်တယ်လို့လုပ်နေကြပါပြီ။စီမင်းဥပဒေတွေမှာပြစ်ဒဏ်စီရင်မှုမရှိတဲ့အလားလူတို့ဟာမိမိတို့ရဲ့ခန္ဓာကိုယ်ကိုပြုကျင့်နေကြပါပြီ။မှားယွင်းတဲ့ကတွင်းအလိုလိုက်မှုတွေရှိလာပါပြီ။ဒါကြောင့်ခနာကိုအစိတ်ပိုင်းတွေနဲ့အစွမ်းတကူတွေဟာအာအင်ချိနေပြီးတော့ယောဂဗျာတွေနဲ့ပြေဝပြီးကောင်းစွာမလှူရှားနိုင်ကြတော့ပါဘူး။စာတန်ဟာခရစ်တော်ကိုရော်တိုင်းအဖို့ပေးပြီးဝယ်ယူခဲ့တဲ့လူသားတွေရဲ့ကိုယ်ခန္ဓာတွေကိုထာဝရဘုရားသခင်ရဲ့ရှေ့မှောက်မှာတင်ပြတ်တတ်ပါတယ်။လူသားအပေါင်းတို့ဟာအမှန်တကယ်ပြောင်းလဲလာတဲ့အချိန်မှာကိုယ်စိတ်နှလုံးသုံးပါးကိုထိခိုက်နစ်နာစေမဲ့အရာတွေကိုရှောင်ရှားဖို့ကြိုးစားပြီးတော့ဖျားသခင်ချမှတ်ထားတော်မူတဲ့အသက်တာစီးမင်းတွေကိုအလေးအနက်ထားလာကြလိမ့်မယ်။အဲ့ဒီစီးမင်းတွေကိုနားထောင်လှန့်လျှောက်ခြင်းအမှုကိုပုဂ္ဂလိကတာဝန်တစ်ခုအဖြစ်မှတ်ယူလာကြလိမ့်မယ်။အဲ့ဒီစီးမင်းတွေကိုချိုးဖောက်ခြင်းအတွက်လူတို့ကိုယ်တိုင်ဆင်းရဲခြင်းဝေဒနာကိုခံစားရမှာဖြစ်ပါတယ်။လှုပ်ဆောင်ကြင်ကြံမှုအလုံးအတွက်ထာဝရဖျားသခင်ထံမှာလူတို့ရှောက်လဲကြရမှာဖြစ်တယ်။ဒါကြောင့်လူတို့အတွက်မိဂုံတစ်ခုကတော့ဤလောကသားများကမြည်တို့ပြောဆိုနေကြသည်နီဆိုတဲ့မိဂုံမဟုတ်ပဲခရိယန်တူဖြစ်တဲ့ကျွန်ုပ်ဟာဖျားသခင်ပေးတော်မူတဲ့အသက်တာကိုဘယ်လိုအသုံးချကျင့်ဆောင်မလဲဆိုတဲ့မိဂုံဖြစ်ပါတယ်ကျွန်ုပ်ရဲ့ခန္ဓာကိုယ်ကိုကျမတို့ရဲ့ခန္ဓာကိုယ်ကို တန်ရှင်းသောဝိညာဉ်တော်ဂိဟုတ်ဖို့ဗိမာန်တော်တစ်ခုအဖြစ်အကောင်းဆုံးအခြေအနေကိုရောက်လာအောင်ထိမ့်သိမ်းစောင့်ရှောက်ရမှာလားဆိုဒါမှမဟုတ်ထိမ့်သိမ်းစောင့်ရှောက်ရမှာလားဒါမှမဟုတ်လောကအတွေးခေါ်အကျင့်အကြံတွေမှာမိမိကိုယ်ကိုနှိမ့်မြုပ်လိုက်ရမှာလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်ဆိုတဲ့အကြောင်းကိုဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျောင်းမကြီးအတွက်အကြံပေးတင်ပြလိုက်ပါရရှင်
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူသင်တန်းဌာနမှာအောက်ပါသင်တန်းများကိုပို့ချပေးလေရှိပါရရှင်သင်တန်းများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံသင်ချက်များတဘာဝတရားဤဆရာဝန်ရှိပါကျောင်းမချင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျောင်းမကြီးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါရရှင်သင်တန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချီးမြှင့်ပေးမှာဖြစ်ပါတယ်ရှင
်တော်တရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846489ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ